'cause it only serves to make me more determined to achieve my final goal. And I come back even stronger.
I also reiterate the importance of women participating in the peace process. Several conflicts continue to cause terrible suffering to local communities. As a matter of urgency, better access is required by international organizations.
ဒီကြေးဆွေးနွေးပွဲဒီမှာအမျိုးသမီးတွေပါဝင်မှုကအရေးကြီးတယ်ဆိုတာကိုကျမထပ်လောင်းပြောပြစီမြန်မာနိုင်ငံတွင်ပဋိပက္ခတွေရှိနေတာကြောင့်ဒေသခံလူဖွဲ့စည်းတွေကိုအတိဒုက္ခရောက်စီပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရထိန်းချုပ်ခြင်းမရှိတဲ့ဒေသတွေကိုသွားရောက်ခွင့်ပြုသင့်ပါတယ်လို့ကျမတိုက်တွန်းပြစီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကကုလသမဂ္ဂတတိယကော်မတီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးအစီရင်ခံစာကိုအောက်တိုဘာလ28ရက်နေ့ကတင်သွင်းခဲ့ရမှာအခုလိုတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်မစ္စယန်ဟီလီထောက်ပြခဲ့သလိုပဲပြည်တွင်းမှာမြန်မာအစိုးရနဲ့တိုင်းရင်းသားတွေကြားပဋိပက္ခဖြစ်ပွားမှုတွေရှိရမှာကချင်ပြည်နယ်မှာအခြေအနေဟာအတင်းမဆုံးလို့ဆိုရမှာပါကချင်လူမျိုးရေးအဖွဲ့ KIO နဲ့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကြားဆွေးနွေးမှုတွေပြုလုပ်ခဲ့တာတွေရှိပေမဲ့လို့လေငြိမ်းချမ်းရေးဖော်ဆောင်ရမှာတိုင်းရင်းသားအမျိုးသမီးတွေရဲ့အတန်ကြားရတာနှပါလှတယ်လို့ဆိုရမှာပါနော်ရှယ်လီဆိုင်ဟာ KBO ခေါ်ကချင်အမျိုးသမီးများအဖွဲ့ကတာဝန်ခံတူဖြစ်ပါတယ်သူတို့ဖွဲ့ဟာကချင်ပြည်နယ်မှာမြမစစ်တပ်နဲ့ KIO ကြား2012ခုဇွန်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးခဲ့ကြရတဲ့တောင်နဲ့ချီရှိတဲ့ကချင်ဒုက္ခသည်များအရေးကိုကူညီဆောင်ရွက်ပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထဲမှာတခုအပါအဝင်ဖြစ်ပါတယ်။အခုလက်ရှိကချင်ပြည်နယ်ပဋိပက္ခမှာငြိမ်းချမ်းရေးပေါ်ဆောင်မှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုမေးကြည့်ခဲ့ပါတယ်
။တရားနဲ့တရားဟာယုံကြည်မှုမတည်ဆောက်သေးဘူးဆိုတော့ဒီလိုပဲစစ်ပဲဖြစ်သွားမှာပဲထင်တယ်။ကျမအမြင်ကျမတို့ကချင်းနေမြင်တာတော့ဟိုပေါ့လေတကယ်ပဲစစ်မှန်နဲ့ငင်းချမ်းရေးလိုချင်တယ်ဆိုရင်လေတကယ်ပဲအာဒီကချင်းဒေတာကိုစစ်မထိုးပဲနဲ့အာရက်ထားလိုက်ရင်ဒါငင်းချမ်းရေးစကားပြောမယ်နိုင်ငံရေးစကားပြောမယ်ဟောကျမတို့တိုင်းပြည်မှာအတူတကွအာနေထိုင်ဖို့ဆိုတာပြည်သူလူထုလည်းလိုချင်တာပဲနော်စကရီ OKIA လည်းလိုချင်မှာပဲအဲ့ဒါကြောင့်အဲ့ဒါတဲ့စစ်အစိုးရဘက်ကပဲစစ်မထိုးဘူးကချင်ဒေတာကိုစစ်တပ်တွေကိုနင်းကမလွတ်ဘူးဆိုရင်တော့စကားပြောလို့လဲလမ်းပေါက်လာမယ်ဆိုတဲ့ဟာကိုကျမတို့အားလုံးညှော်လင့်နေလေ။ကျမတို့မြင်တာတော့ဓမ္မတဦးသိန်းစိန်နဲ့ဒီစစ်ဘက်ကလူကြီးတွေကသူတို့အချင်းချင်းကိုနားလည်မှုဘလို့ရှိကြတယ်လေ။သိမငင်းညွတ်ကြဘူးလားဆိုတဲ့မိကွန်းနဲ့ကျမတို့ကထုံနေကြတာပေါ့နော်ကျမတို့လည်းနားမလဲပါဘူးနော်တစ်ဖက်ကဓမ္မဒကြီးကိုတိုင်ကအမင့်ကိုဘာဖြစ်လို့စစ်ဘက်ကနားမခံရမှာလဲပေါ့လေအဲ့ဒါမျိုးတွေကျမတို့လည်းစဉ်းစားကျမတို့မှလည်းဇွေစွာဖြစ်နေပါတယ်လူသူရွေးကောက်ထားတဲ့အစိုးရဆိုတဲ့အနေနဲ့ဓမ္မဒကြီးရဲ့စကားကိုဒီတို့အစိုးရဘက်ကအဲ့စစ်ဘက်ကကောနားခံလို့မရဘူးလားဆိုတဲ့ဟာမျိုးတွေပေါ့နော်သူတို့မှာစီယုံမှုမရှိကြဘူးလားဆိုတော့မေကွန်းကကျမတို့မှာရှိလာတာပေါ့နော်ခုဟိုလွတ်လပ်ရေးရပြည်နောက်နေခုဒေတာခုလူမျိုးရှိတဲ့နေရာမှာကိုပိုင်အုပ်ချုပ်ပိုင်ခွင့်ရှိရမယ်ဆိုတဲ့ဟာတွေကိုကျမတို့တွေ့ရတယ်လေအဲ့ဒီတော့သူတို့ဒီဒေတောင်တန်းဒေတာနေရာမှာဆိုသူတို့နဲ့ kait နေတဲ့သူတို့ယဉ်ကျေးမှုနဲ့ kait နေတဲ့ကိုပိုင်အုပ်ချုပ်မှုကိုသူတို့ရလိုချင်တယ်လေခုကိုရင်ကျေမကိုစားပေးကိုကိုမပြောက်ခြင်းမူလေအဲ့လိုမျိုးကိုကျမထင်ကျမတို့လူလာတာပေါ့ကျမတို့မှာဖြစ်နေမုန်းကခန်းနေမတိုင်လဲကုန်မှာပဲသူတို့ကလည်းဟိုခလုံးမျိုးစစ်နဲ့တိုင်းရင်းသားတွေကိုတိုက်နေတယ်လေနော်ကျမတို့လူမျိုးတွေပပြအောင်စေဝါမူရတီယောဂာတွေဓာတွေကတစ်ဖက်နဲ့အဲ့ဒါလက်နဲ့နဲ့မဟုတ်ပဲနဲ့အဲ့ဒါနဲ့လဲပပြောက်တော့မယ်လေဆိုတော့သူလေတာအားလုံးစပွဲပေါ်မှာတကယ်တမ်းတူအရင်ကပင်လုံးစာချုပ်မှာထားတဲ့အတိုင်းတမ်းတူအေးရှာတူ Union of Burma ဒီထောင်စုခုကလည်းဒီထောင်စုလို့ခေါ်နေတဲ့အထဲမှာဒီထောင်စုနိုင်ငံမှာရှိကြတဲ့တိုင်းရင်းသားလူမျိုးများအတီးတီးအားလုံးအေးအေးချမ်းချမ်းနေနိုင်ဖို့ဆိုတဲ့ဟာ လူတီတိုင်းရင်းသားလူမျိုးတိုင်းကအဲ့ဒီရွေးချက်နဲ့အခုလက်နဲ့ကိုင်းနေတာပဲလေအဲ့ဒါကိုဟိုဓမ္မဒသင်းစင်အစိုးရကနားလေကြီးအဲ့ဒါကိုလှုပ်ပေးနိုင်မယ်ဆိုရင်တော့ကျမတို့မှလည်းဒီလက်နဲ့တည်းကကိုင်းဖို့မလိုဘူးတဲ
့အဲ့တော့ဒေါ်ရှလီတို့ကချင်အမျိုးသမီးအဖွဲ့အနေနဲ့ရောအခုလက်ရှိပေါ့နော်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့ဒေါ်ရှလီလည်းကိုယ်တိုင်သွားရောက်ခဲ့တယ်ဆိုတော့အဓိကအမျိုးသမီးတွေပေါ့နော်ဘာတွေသူတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောကြတာတွေရှိပါလဲရှင်သူတို့ရဲ့အတန်ကြီးပေါ့နော
်သူတို့ရဲ့အတန်ကတော့ဒီအမျိုးသမီးတွေကတော့ဘယ်လူမျိုးမှမဆိုတဲ့အင်ထောင်မှဆိုရင်အမျိုးသမီးတွေကပုံပြီးမှတာဝန်ကြီးနေတယ်လို့ဖြစ်နေတယ်သူတို့ခင်ဗျာလည်းအခုကစစ်ပြီးသွားမှလည်းစိတ်ဆူတယ်ပြန်သွားရင်သူတို့ခင်ဗျာမှသူတို့အိမ်လည်းမရှိတော့မီးရှုခံရတဲ့လူတွေရှိတယ်သူတို့အင်ဖြစ်စီတွေအားလုံးစစ်အစိုးရကယူသွားတဲ့ဟာရှိတယ်အချမ်းမေရတိမ့်ပိုက်သွားတာတွေလည်းခံရတယ်သူတို့ခင်ဗျာမှလည်းစိတ်ပင်ပန်းစိတ်မောတဲ့လူတို့တွေလည်းရှိပါတယ်အဲ့ဒီတော့ဆယ်တချို့တွေကတော့မှစစ်ပြေဒုက္ခတွေကနေမပြန်ရေးကြတော့ဖြစ်နေတာပေါ့လေပြန်ရင်သူတို့ရဲ့ရှေ့ရေးကဘလို့ဆိုတာသူတို့မှမစဉ်းစားနိုင်လောက်အောင်ဒုက္ခသူတို့စိတ်ညစ်နေတဲ့အမျိုးသမီးတွေရှိရပေါ့နော်ကျမတို့တွေ့တလို့ဆိုရင်တော့ဒီအခုကျမတို့အနေနဲ့တော့ဒီစိုက်ပွဲမဖြစ်ဘူးကိုဒေတာကိုပြန်ရမယ်ဆိုရင်ဘာလို့စားဘယ်လိုလုပ်စားလုပ်ကင်စားတော့မဲ့လုပ်နှားနေဘယ်လိုပါရှိတယ်ဆိုတဲ့ဟာကိုလည်းကျမတို့ကအသိပညာဖွင့်ဖို့လည်းကျမတို့မှအစီအစဉ်ရှိပါတယ
်နောက်ဆုံးအနေနဲ့ဒီကချင်မျိုးသမီးအဖွဲ့အနေနဲ့ပေါ့နော်ဒီမြန်မာစစ်တပ်နဲ့ပေါ့နော်ကချင် KIA ပြိပခဖြစ်ပွားနေတဲ့နဲ့ပတ်သက်ပြီးနှစ်ဖက်တို့ကိုဘယ်လိုအကောင်းဆုံးဖြေရှင်းပေးဖို့အကြံပေးချင်ပါလဲရှင
်။ကျမအကြံပေးချင်တာကတော့ဥသိင်းစင်အစိုးရအနေနဲ့စစ်ဖက်ကတာဝန်ယူတဲ့လူကိုတချင်ဒေတာကိုစစ်မထိုးဘဲနဲ့စစ်သားတွေမပို့ဘဲနဲ့အရင် ceasefire sign to ထားတဲ့အတိုင်းကိုဒေတာနဲ့ကိုနေဒီလိုနေခိုင်းပြီးမှစစ်လာမထိုးဘူးဆိုရင်တကားပြောဖို့တော့မလို့ ceasefire ဆိုတာ automatic ဖြစ်သွားနိုင်တယ်လို့ကျမအမြင်နဲ့လေအဲ့ဒါဥသိမ်းစိန်အစိုးရကိုကျမတောင်းဆိုချင်တယ် KIO အနေနဲ့လည်းဖြစ်နိုင်ရင်ပြည်သူလူထုဒုက္ခမရောက်အောင်သူတို့အနေနဲ့လည်းတတ်နိုင်သည့်ရင်းချမ်းရေးရအောင်နေလာနေရှာပြီးမှစကားပြောနိုင်ပါစေလို့ကျမတို့တောင်းဆိုချင်ပါတယ
် You can bend but never break me cause it only serves to make me more